ဘရာဇီးလ်မှာကစားနေကြတဲ့ကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာတော့ဒီအုပ်စုစီနဲ့အုပ်စုဒီကအသင်းတွေစနေနေ့မှာကစားနေကြပါတယ်မကြာခင်တုန်းကပဲပြီးသွားတဲ့အင်္ဂလန်နဲ့အီတလီပွဲမှာအီတလီက2ဂိုးအင်္ဂလန်က2ဂိုးနဲ့အင်္ဂလန်အသင်းရှုံးသွားပါတယ်။အင်္ဂလန်အသင်းဘက်မှာဒီကမ္ဘာဖလားပွဲအတွေ့အကြုံမရင်းတဲ့လူငယ်ကစားသမားတွေများပါတယ်။တခါအီတလီအသင်းဘက်ကလည်းဒီဝါရင်ဂိုးသမားဘူဖွန်ခြေချင်းဝတ်ဒဏ်ရာရထားတဲ့အတွက်ဝင်ပြီးတော့မကန်နိုင်ပါဘူး။စနေနေ့အစောပိုင်းကကန်ကြတဲ့အုပ်စုစီကကိုလံဘီယာနဲ့ဂရိစ်ပွဲတုန်းကတော့ကိုလံဘီယာအသင်းက3ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ဂရိစ်အသင်းဘက်ကဂိုးသွင်းဖို့အခွင့်အလမ်းတွေတော်တော်များများရခဲ့ပေမဲ့လည်းတကူမှဝင်အောင်မသွင်းနိုင်ခဲ့တာပါ။တခါအုပ်စုဒီကယူရိုဂွေးနဲ့ကော့စတာရီကာပွဲမှာတော့ကမ္ဘာဖလားချန်ပီယံနှစ်ခါဖြစ်ဖူးတဲ့ယူရိုဂွေးကကော့စတာရီကာကို3ဂိုးတကူနဲ့ရှုံးသွားပါတယ်။အခုမကြခင်စနေနေ့နောက်ပိုင်းကျရင်တော့ဂျပန်နဲ့အိုင်ဗရီကိုစ်တို့ကန်ကြဖို့ရှိပါတယ်။